မြန်မာနိုင်ငံတလွှားအိုးအိမ်ပြောင်းရွှေ့နေထိုင်ရသူဘယ်လောက်ရှိနေလဲဆိုတာကိုအတိအကျသိနိုင်ဖို့အတွက်တက်ကိုခက်ခဲနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရအန်ဒရီမက်ဟီစစ်ကပြောကြားလိုက်ပြီးတော့ပြည်ရင်းအိုးအိမ်ပြောင်းရွှေ့နေထိုင်ရသူတွေနဲ့ပြည်ပကိုထွက်ပြေးမဲ့ဒုက္ခသည်တွေနောက်ထပ်ရှိလာနိုင်တယ်လို့သတိပေးလိုက်ပါတယ်။ချင်းနဲ့ရခိုင်ပြည်နယ်တွေမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေတို့ကြားတိုက်ပွဲတွေတိုးလာတာနဲ့အမျှပြည်ရင်းမှာရောအိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုပါထွက်ပြေးသူတွေရှိနေတာကြောင့်စိုးရိမ်စိတ်ပူကြောင်း UNHCR ကတောက်ကြနေမှာချိန်ညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတိုက်ပွဲတန်ခံရတဲ့ဒေသတွေမှာ UNHCR ကလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်အဆင့်တင်ဖြစ်နေပေမဲ့စစ်ဆောင်အရေးအတွက်ကိုတည်တည်ချာချာသိရနိုင်မှုအတွက်တိတ်ခက်ခဲနေတယ်လို့ UNHCR ပြောခွင့်ရကပြောပါတယ်။မနစ်ကဒီဇင်ဘာလလောက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်ရခိုင်ပြည်နယ်ရင်းနဲ့တခြားဒေသတွေအခြေအနေမှန်ကိုသိရဖို့အဲ့ဒီဒေသတွေကိုမသွားရောက်နိုင်ခဲ့တဲ့အတွက်ထိရောက်တဲ့အကူအညီတွေပေးလို့မရပဲဖြစ်နေတယ်လို့လည်းပြောပါတယ်။မကြာခင်ရက်တွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခေါ်လွန်လာတဲ့နောက်ထပ်ဒုက္ခသည်တွေကိုနေခွင့်ပေးဖို့အတွက်အကူအညီတွေပါဆက်ပြီးတော့ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုလည်း UNHCR ကပန်ကြားခဲ့ပါတယ်။ UNHCR ရဲ့အထူးတန်တမန်ဖြစ်တဲ့ဟောလိဝုဒ်အကျော်မော်အန်ဂျလီနာဂျိုလီဟာပြီးခဲ့တဲ့သတင်းပတ်ထုံးကပဲဘင်္ဂလားဒေ့ရှ်နိုင်ငံကတိမ့်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေရှိရာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးတို့ကိုတွေ့ဆုံပြီးဒုက္ခသည်တွေကိုလက်ခံထားတဲ့အတွက်ကျေးဇူးတင်စကားပြောကြားခဲ့ပါတယ်။